မလေးရှားနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးထိန်းသိမ်းစခန်းထဲရောက်နေသူတွေကတချို့ကိုနေရပြန်ရေးအစီအစဉ်နဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်နေပါတယ်မြန်မာနိုင်ငံသားဖြစ်ကြောင်းစစ်ဆေးအပြီးမြန်မာတန်ရုံရဲ့အစီအစဉ်နဲ့နေရကိုပြန်ပို့တာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုဖမ်းဆီးခံရသူတွေထဲမှာမြန်မာနိုင်ငံပြန်မပို့သင့်ဘဲနိုင်ငံရေးရအကာအကွယ်ပေးသင့်သူတွေအများအပြားရှိနေတာကြောင့်သူတို့ကိုနေရပြန်မပို့ဖို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကမလေးရှားအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်ဒီသတင်းကိုတော့ကိုညင်းညာကတင်ပြပေးမှာပါခင်ဗ
ျမလေးရှားနိုင်ငံထိန်းသိမ်းစခန်းမှာဖမ်းဆီးခံထားရတဲ့သူတွေထဲမှာတချို့ဟာနိုင်ငံရေးအရအကာအကွယ်ပေးသင့်သူတွေပါဝင်နေတာကြောင့်တချို့ကိုနေရပြန်မပို့ရင်မလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဖို့အရက်ဖက်အဖွဲ့တွေအချင်းချင်းတိုင်ပင်ဆွေးနွေးနေတဲ့အကြောင်းရခိုင်ဒုက္ခသည်များဗဟုရဲ့နာယကချုပ်ဦးဥတ္တရက VOA ကိုပြောပါတယ်
တန်းတင်းမှာချင်းချင်းခံပြီးတော့ဒီပြင်းမှုအပြည့်ပေါ်တော့သူတို့တချို့ကြတယ်ပဲအမှန်မှန်တရားမှာစီတင်လုပ်ခဲ့ပြီးတော့အဲဒီကိုလာတဲ့ကအော်ဂရာရှင်နဲ့ပါတော့တယ်ရေးဖန်စီတင်နဲ့ပါတော့တယ်အများကြီးပါပဲအဲ့ဒါတွေကတွေ့ရတယ်အဲ့တော့သူတစ်ပြက်တော့ဟိုကိုဖန်ပို့လိုက်လို့အပြင်ဦးစိတ်ရှိမှလာပြီးတော့တန်ရဲ့ကလေးတွေရှိတယ်စီတင်ကလေးတွေလည်းပါတယ်အဲ့ဒါကိုတော့ဦးစိတ်ကလည်းပြီးတော့စဉ်းစားထားတာကဦးစိတ်ကအဲဒီတိတိကျကျတောင်ပေါ်ပေါ်တော့ဦးစိတ်ကအဲ့ဒီဒီနေနိုင်ငံတရားဝန်ကြီးရဲ့ဒီပြည်ချင်းနဲ့ညှိရမယ်အထူးသဖြင့်ဒီကNGO ဖွဲ့စည်းတယ်နောက်ပြီးတော့အဲသူတို့တွေလည်းအဲ့ဒီ NGO ဖွဲ့စည်းမှာခေါင်းဆောင်တွေရှိတယ်အဲ့ဒီခေါင်းဆောင်တွေလည်းဒီလိုဆွေးနွေးကြတာတွေရှိတယ်ဒီမှာဖြစ်စေဘာလို့ကြမလဲဒီအထူးသဖြင့်အရေးကြီးတဲ့လူတွေကိုမြန်မာပြည်သားပြန်မပို့ဖို့အတွက်သူတို့ကဘာလို့အစင်းနဲ့ဆက်ရှိပြီးတော့သူတို့တွေအရေးကြီးတယ်လေပုံပေါ်ပို့လိုက်လို့ရှိတယ
်မလေးရှားရောက်လာပြီးအကြောင်းမျိုးမျိုးနဲ့ဖမ်းဆီးခံနေရတဲ့မြန်မာတွေဟာ3-4လအတွင်းမှာ3,000လောက်ရှိတယ်လို့မြန်မာအဖွဲ့အစည်းတွေကခန့်မှန်းပါတယ်အဲ့ဒီထဲမှာပြစ်ဒဏ်ကျခံရပြီးထိန်းသိမ်းစခန်းမှာရောက်နေသူတွေက400နဲ့500ကျားမှရှိတယ်လို့ဆရာတော်ဦးဥတ္တရကပြောပါတယ်။မလေးရှားမှာပြည်တံကြခံခဲ့ရပြီးထိန်းသိမ်းစခန်းတွေမှာရောက်ရှိနေတဲ့သူတွေတဲက155ယောက်ဟာနေရပြန်ရေးအစီအစဉ်နဲ့ဩဂုတ်လ18ရက်နေ့ကမြန်မာနိုင်ငံကိုပြန်ရောက်ခဲ့ပါတယ်။အလားတူပဲစက်တင်ဘာလ1ရက်နေ့မှာနောက်ထပ်108ယောက်ကိုနေရပြန်ရေးအစီအစဉ်နဲ့ပြန်ပို့ခဲ့ပါတယ်။လက်ရှိမှာလည်းမလေးရှားနိုင်ငံအနှံ့ကထိန်းသိမ်းစခန်းတွေကမြန်မာနိုင်ငံသားတွေကိုနေရပြန်ပို့နိုင်ရေးအတွက်နိုင်ငံသားဖြစ်ကြောင်းအထောက်အထားတွေစီစစ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာတန်ရုံးအလုံသမားအရာရှိတယောက်ကတော့ထိန်းသိမ်းစခန်းတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားအများစုဟာမလေးရှားနိုင်ငံမှာနေထိုင်ခွင့်တက်တန်းကျော်လွန်နေထိုင်တဲ့သူတွေဖြစ်တယ်လို့ VOA ကပြောပါတယ်
။ So what did you do? ရှိရတဲ့ဒီမှာအိုတဲ့အချိန်တွေဆိုမြန်မာစုနေလောက်ဆောင်မြန်မာစုနေပါလမ်းမှာမိရလို့ပါလေ။အရေးကြတဲ့အပြောဘယ်နဲ့ဘယ်နဲ့ပြန်ဒါပေမဲ့အဲ့လူတွေကဘယ်ရှိဘယ်ကလာအမီးရဆိုတာမျိုးမရှိ
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့စည်ရင်းအရဆိုရင်မလေးရှားနိုင်ငံမှာခေလုံးကွင်းအတွက်မှတ်ပုံတင်ထားတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာ38,000ကျော်ရှိပါတယ်35,000ကျော်ဟာရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးတော့ချင်းပြည်နယ်နဲ့တခြားပြည်နယ်တွေကတိုင်းရင်းသားတွေလည်းပါဝင်ပါတယ်နိုင်ငံရေးခေလုံးကွင်းတောင်းခံထားတဲ့သူတွေအများစုဟာရွှေပြောင်းလုံသားတွေအဖြစ်နဲ့မလေးရှားနိုင်ငံမှာအလုပ်လုပ်ကြနေသူတွေဖြစ်ပါတယ်ခင်ဗျာ